Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2015ခုနှစ်အောက်တိုဘာလ30ရက်တောက်ကြနေမနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနေ့ကတဲ့င်းတွေကိုကိုဆံမဝင်တဲ့အတူညင်ညာပေးပါပါ။ Syria အရေးနိုင်ငံတကာဆွေးနွေးပွဲကနေ Syria မှာ Bashar al-Assad မပါတဲ့အနာဂတ်ဖြစ်အောင်လှုပ်ဆောင်မယ်လို့ American ကပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂအနေနဲ့နယ်ကြားဒေသကာကွယ်ဆိုင်ရာဘုံသဘောတူညီတဲ့မူဝါဒတစ်ခုချမှတ်ဖို့ Germany နိုင်ငံကြီးဝန်ကြီးကကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာမကြခင်ချင်းပါမဲ့ရွေးကောက်ပွဲမှာအလုံးပါဝင်ပြီးလွတ်လပ်မျှတဖို့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့လာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်နေတဲ့ NLD ကိုယ်စားလှယ်တူတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးတော့
တန်ရကတော့ဒီငယ်ဒိတ်ကနေပြီးတော့ပေါ့နော်နှစ်ဖူးသတိခုတ်ထားတာလေအပေါ်ကနေမိုးခုတ်ထားတဲ့အတွက်ပေါ့နော်အယူဆတန်ရနစ်တယ်လို့ဆရာဝန်တွေပြောပါတယ်။
ဇနီးဖြစ်သူရဲ့အခုလိုပြောကြားချက်တွေနဲ့အတူအကျန်းဖက်တိုက်ခိုက်သူတွေကိုမိထားပါပြီလား။ဒီအကြောင်းတွေအပါအဝင်ကဘာတဝမ်းကသတင်းတောက်တွေလုံခြုံရေးဘယ်လိုကာကွယ်ကြမလဲ။တခါမဲဆန္ဒရှင်တပ်တွေကလက်မှတ်တွေကိုဘာအတွက်ထုတ်ပေးနေတာပါလဲဆိုတာနဲ့ကုလသမဂ္ဂကပေးအပ်တဲ့ညဉ့်ဉန်းရေးစုကိုဒီနှစ်မြန်မာနိုင်ငံကဘသူတွေရရှိခဲ့ကြသလဲ။ဒီအကြောင်းတွေကိုအခုမနက်မှနားဆင်ရဖို့ရှိပါတယ်ရှင်။ဒါတွေကိုအလှမ်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝေကကြေညာပေးပါမယ်ရှင
်။ Syria နိုင်ငံရင်းနဲ့ပတ်သက်ပြီးတောက်ချာနဲ့ချင်းပါမဲ့နိုင်ငံတကာဆွေးနွေးပွဲတွေကို Syria မှာသမ္မတ Bashar al-Assad မပါတဲ့အနာဂတ်ဖြစ်လာစေမယ့်လမ်းကြောင်းဖြစ်လာအောင်အသုံးချသွားမယ်လို့ American အစိုးရကပြောကြားလိုက်ပါတယ်။ Vietnam မှာချင်းပါမဲ့နိုင်ငံပေါင်း15နိုင်ငံလောက်ပါဝင်မဲ့ဆွေးနွေးပွဲမှာ Assad ရဲ့ထိပ်တန်းမဟာမိတ်နှစ်ဦးဖြစ်တဲ့ Iran နဲ့ Russia တို့ပါပါဝင်မှာဖြစ်ပြီးသူတို့နှစ်ဦးဟာ Syria မှာ Assad ဆိုတာသက်ဆိုးရှင်အောင်ရည်ရွယ်ပြီးစစ်ရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။အခုဆွေးနွေးပွဲတွေဟာ Syria မှာနှစ်ပေါင်းများစွာဖြစ်ပွားနေတဲ့တွေးမြေချက်တိုက်ခိုက်မှုတွေဆုံးသက်စေပြီးငရဲရင်ကနေလွတ်စေမဲ့လမ်းရောက်အောင်ပို့ဆောင်ပေးနိုင်မှုအခြေအနေခွင်လန်းအများဆုံးရှိနေပါတယ်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်။ American နိုင်ငံခြားရေးဌာနပြောခွင့်ရ John Kirby ကလည်း Vienna ဆွေးနွေးပွဲမှာ Syria အတွက်အလုပ်ဖြစ်မဲ့နိုင်ငံရေးအကူအပြောင်းတစ်ခုဖြစ်လာဖို့အတွက်မူပေါင်းတစ်ခုချမှတ်နိုင်အောင်ဦးစားပေးပြီးဆွေးနွေးမှာဖြစ်ကြောင်းကြေညာပရင်းနေမှာပဲပြောပါတယ်။ Syria အစိုးရအဖွဲ့ထဲမှာ Bashar al-Assad ကိုမပါစေဘဲမူပေါင်းချမှတ်မယ်ဆိုရင်ရေရှည်တည်ငြိမ်မှုကိုရစေမယ်လို့လည်းပြောပါတယ်။အခုလိုမူပေါင်းတစ်ခုချနိုင်အောင်တောက်ချာနဲ့ဆွေးနွေးပွဲကနေလုံနိုင်ဖို့ကတော့တိတ်ပြီးမလွယ်လာပါဘူး။အရင်အီရန်မှာပါတဲ့ Syria ဆိုင်ရာဆွေးနွေးပွဲတွေမှာတော့မအောင်မမြင်နဲ့ပဲအဆုံးတက်ခဲ့တာဖြစ်ပါတယ်
။ Israel စစ်သားတစ်ယောက်ကိုဓာတ်နဲ့ထိုးခဲ့သူတစ်ယောက်ပါဝင် Palestine နိုင်ငံသားနှစ်ယောက်ကို Israel တပ်ဖွဲ့ဝင်တွေကပစ်တက်လိုက်ပါတယ်။နှစ်ချမ်းကွဲနေတဲ့ Gaza ရဲ့နောက်ဖက်ချမ်း Hebron မှာဖြစ်ပွားတဲ့တိုက်ခိုက်မှုတွေအတွင်ဒါဟာနောက်ဆုံးဖြစ်ရဖြစ်ပါတယ်။ဂျေရုဆလင်မှာဆန္ဒပြမှုတွေတိုက်ခိုက်မှုတွေရောပါသွားချိန်မှာဟီဘရွန်မှာတင်းမာမှုတွေဖြစ်ပွားလာနေတာပါအဲ့ဒီမြို့မှာနေစဉ်နှီးပါဆိုသလိုဆယ်စုနှစ်နဲ့ချီးပြီးတော့အတ္တမသိမ့်ပိုက်ခံထားရမှုနဲ့အစ္စရေးကအဆောက်အဦတွေလာရောက်စောင့်နေတဲ့အပေါ်မှာဒေါသထွက်နေတဲ့ပါလက်စတိုင်းလူငယ်တွေနဲ့အစ္စရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်မှုတွေဖြစ်ပွားနေတာပါဂျာတာပရီတီကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာအသက်23နှစ်အရွယ်ပါလက်စတိုင်းအမျိုးသားတစ်ယောက်ဓာတ်ထိုးခံခဲ့ရပြီးအစ္စရေးနေကြားဆောင်တပ်ဖွဲ့ဝင်တစ်ယောက်လည်းဒဏ်ရာရရှိခဲ့ပါတယ်
ဥရောပသမဂ္ဂအနေနဲ့နေချာဒေသကာကွယ်ဆိုင်ရာဘုံသဘောတူညီတဲ့မူဝါဒတစ်ခုချမှတ်ဖို့အပြင်ဒုက္ခသည်တွေနဲ့နိုင်ငံရေးခိုးလုံသူတွေကြောင့်ရလာတဲ့ဝင်ထုတ်ဝင်ပိုးကိုညီညွတ်ညီမျှခွဲဝေယူရေးအတွက်အသင့်ပြန်ထားဖို့လိုအပ်နေပါပြီလို့ဂျာမနီနိုင်ငံခြားရေးဝန်ကြီးကချက်သက်ပရင်းနေမှာပြောကြားလိုက်ပါတယ်။ဂရိကိုတွားရောက်နေတဲ့ခီးစင်အတွင်းဂရိသမ္မတနဲ့အေသင်မှာတွေ့ဆုံစဉ်အတွင်းဂျာမနီနိုင်ငံခြားရေးဝန်ကြီးဖရန့်ဝေါ်တာစတိုင်းမာကအခုလိုပြောကြားလိုက်တာပါ။တယောက်နဲ့တယောက်အပြစ်တင်မနေကြပဲအကူအညီတွေပေးကြဖို့အတွက်ပြောကြခဲ့တာဖြစ်ပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဒုတိယကမ္ဘာစစ်ကြီးပြီးခဲ့တဲ့ကအဆိုးအဝါဆုံးကျုံနေရတဲ့ဒုက္ခတဲ့အရေးကိုလက်တွဲပြီးဖြေရှင်းဖို့လိုအပ်နေပြီလို့လည်းစတိုင်းမီယာကပြောပါတယ်။ဒီဒုက္ခတဲ့အများစုကအရှေ့လယ်ပိုင်းဒေသအာဖရိကနဲ့အာရှဒေသတွေကပဋိပက္ခတွေကိုရှောင်ရှားနိုင်ဖို့နဲ့ဆင်းရဲတဲ့နေနေမှုကလွတ်မြောက်အောင်အတွက်ဥရောပကိုအခြေချဖို့လာရောက်နေသူတွေဖြစ်ပါတယ်
။ American Congress လွှတ်တော်ကတောက်ကြနေမှာနောက်ဆုံးအတိပြုခဲ့ပေးပြီးရင်ရရှိမပြည့်လည်မှုတွေဖြစ်နေတဲ့အမေရိကန်အစိုးရရဲ့ဗန္နာရေးကိစ္စကိုရှေ့နှစ်ရွေးကောက်ပွဲကျင်းပခြင်းအထိနဲ့ရွေးကောက်ပွဲလွန်ကာလအထိအစိုးရအနေနဲ့ဥပဒေကြောင်းအရအန္တရာယ်ကင်းကင်းဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်။ဥပဒေကြောင်းဟာအစိုးရရဲ့နှစ်နှစ်တာ Atongzi, Pamana, Utama, Pita B. Natang Sakonakuni, Sobanti, Nguichinga, Namu, Cantane, Nintin, Pita Bade, Pidonzu, Suya, the Zay the Bang, Pita Kayade, Chincho, Kamu, Shanshan, and the Mapitalu, Mr. Obama, Tamana, the Dankala, Dream, Dreamy, Masana, and Picale, Shansha, Nazi Valime, Ludo, Kuzeriga, D. Sangemugo, Burunema, D. Pu, Pigaraba. A tetrodogale, outlodoga, a deep pew beaten now, Nacelina, Jama, a deep pew, Benai, Le Melu. Subare, Republican Tencho Tare, Ludo, Niasaloma, Democrene, Republican Loja, Banai, Tonsi, Ne, Patabido, Nepon, Danjao, and Yempuani Gara, Pipare.
You America and I am a Nepal Mabada Sisenego, Malecha Nagani Kunanai, a tea, Lindomida, Tonsane, Kilohax, Koton Ninga. Lightometer laser, kilohax colle tontonia. Lightometer laser shake, kilohax chocolate shingane. Dutia naiwama, line lamida tiakuse, kilohax tinga, kungarugani, tone penny variation.
The U.A. American tanga, Manakan the Henry was selecting anybody. Yamaning a mamma jack and chimpa, Jacob Wemma, Along Pawimpy, Lula Mushide, Jungia, Jacob Wedcoop, Shion, Chimpa Bodre, Kula Tamagai, Yamaning and Lupin, Saint at two goes leg at Titan like Barry. Majak and Chimpa, Jacob Weha, Yamaning and Democracy, Losamurima, Jeepa, Tamai, Matain the Coop Chimelo, a two goes lay, Miss Yahi Riga, the end of the go, Chatabrini, Mapio Jacke Barry. Yamaning a man nipa, Nasangan, a drink for Mazong, Chain Pulo, the Tudu Jacob Wego, November last year, and my Chimpa Mapipari. Yamanangama, Nanganaga Luke, Luda, Yabang, when she did, Lulaswa Topo, Yoso Grant, Lulaswa Sitan, the Legwen, Suequen, Saito Nirago, Suing Puban Jone, Miss Yangi at the end of the go, Biobari, Tegelo, D. Queen Yeri Miabu, Soyan, Simon, a drink up, Webby, all Mimin Chimpan, and Mam Hopulo, let Biobari, Dilu Yabang, good nature, and Tomo, Josa, the Rigo, Pansidan, Yura, Dreadle, Sapure, or Sobari. Dabian, Muslim may be to Renet, Lotoma, Tawan, Tansan, Nidri, Bowen, Gozele, Long to Chogo, Way of Champion, may be Grandma Bugera, Lu, Bada, you say a Quajan Hurigo, Yakinpinema, Miazon to Niare, Lupio Bari, Sipianere, Gachampin and Champion, Melbine Tita Rene, Yibi, Tantan, Championere, near the Chomaro, may be Grand Mayaduri, Miabia Shila, Naman, the three be like B, Daha Juka, Wemma, may be Grandma Shibus, or Kanzan Huri, Bobo Lazin, and Nedo Sobari, Pupin Pionem, Lola, Linita, Gala, Yamanangama, Luquin, Cheney, Totamu, Shila, Rago, Nemi Abime, Pubian Pionemu, Sebi, Uzabi, Losama, Pijamne, Piobare, Jadabrin in Yabemaro, a Daikan party, Yangoma Chimpare, Luru, Sue, Weha, Darin, and Wunla do the Chuja, Nosha PKB, Yangon Dainty Dati Dre, a Muda Democracy Pojo, Padigan, a Wayo Shimpe, Leshi, Dekina Diri, Mesana. Lotto, a map chitte, Unang and Lingo, say on Tinky Atalo, Nana Ule Tayari Yagabare.
Dionang and Bijim Muro, Jadabrinima, Leverki Yoshi Nide, Germany, Winijo, Angela Markega. Don't you open it, drink you, American and Anuja, Chipwanid, and Yimpuamu, Nanganaga, Kongyoma, Pishimu, Taiton Labare, and Yimpuanid, and all. DJ Jumpine, Nemi Dreamer, Kongdo Yilanga, Sepido, Puenu, Yiji Delu, Miss Makaga, Piolabare. Don't you open it, drink. Dioga, Yipine, Tamamu, Bor, Saint Horan, in the American City Demodesi, a good remember, a dreamer, Kongmonga, beat it now. Dima Moody, Bobido, Miala, Pipare, Miss Makaha. Tiok Tamara Xi Jinping, Winijo, Liquin Senonele, Twisson Swinning Mapipare, Tio Nanganine, Jamni Nanganuja, CYA the Bordunija, Doro Mamiagule, Lemma, Yeto Gabare, Eritema, American Dollar, Second Billion Tambushi, Airbus Group, Siga, Tisaute, Jelly, Sidia, Tonsego, Tioca, Wayle Pawemare.
Tio Nangama, Tons and Hanija, Piatanke, Tainan Clitia, where you are, Luya, Muadago, Pion like Pichang, Tio Community Party got Jadarin and Martina Lepare, a cool, Pietan Sounds Yamlobe, Tainan Clinia, you went Shibabi, Dijanya Chakane, Tainan Clitia, Beshida, Midasu, Uye, Portola, be Nutri Mushila Mamo, the Choga, Joso, we met Deep Young like the Ubrigani, Nang Jungla Nine, Siwa, Saint Kamurin, Shisha, Suabega, Jungayame, and Nita, Bella Gimare, Surago, Taupiani, the Rile Shibare.
လူတော်တော်များများဟာအရင်နဲ့ဆေးလေးကိုအတူတွဲပြီးတော့တောက်တဲ့ကြပါတယ်ဒီလိုဘာကြောင့်ဖြစ်ရတာလဲဆိုတာကိုသူတည်တဲ့လောက်ရအတိတ်တစ်ခုကဖော်ထုတ်နိုင်တော့မှာဖြစ်ပါတယ်ဆေးလေးမှာပါတဲ့နီကိုတင်းတက်ဟာအရက်တောက်လို့အိမ်ငှိုက်ချင်စိတ်ဖြစ်တာကိုပဲဖြစ်ပြီးတယ်လို့မစ်ဇူရီဆေးတက်ကတို့သူတည်တည်ကနီယိုကီမက်စထရီဂျာနယ်မှာရေးသားဖော်ပြလိုက်ပါတယ် အရင်တုန်းကသူတည်တနာပြုချက်တွေအရရက်တောက်တဲ့အမေရိကန်85ရာခိုင်နှုန်းကျော်ကျော်ဟာဆေးလိလဲဆွဲနေကြတယ်လို့ဖော်ပြခဲ့ကြပါတယ်ခင်ဗျာ
The Voice of America, VOA. သတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါလေရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေ။ဒီမနက်တော့ရွေးကောက်ပွဲမဲဆွယ်မှုလုံခြုံရေးအခြေအနေတွေကိုအရင်ဆုံးကြည့်အောင်ပါရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးလုံခြုံရေးအထောက်အကူပေးဖို့အတွက်တောင်းနဲ့ချီတဲ့ရွေးကောက်ပွဲအထူးရဲတပ်ဖွဲ့ဝင်တွေကိုတင်နန်းပေးခေါ်ယူစုဆောင်ပြီးတို့မြင့်ချထားပေမဲ့လို့ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာအကာအကွယ်ပေးနိုင်မှုနှဲပါနေတယ်လို့တက်ကြွလှုပ်ရှားသူတွေကဝေဖန်ကြကြပါတယ်။မနေ့ကြာတာပရင်းနေ့ကတော့တာဂေတာမြို့နယ်မှာမဲဆွယ်စည်းရုံးရေးလုပ်နေတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ကိုနိုင်ငံလင်းကိုဓားနဲ့တိုက်ခိုက်တာခံခဲ့ရတာနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ဦးဆက်မိုးဝေကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရွေးကောက်ပွဲလုံခြုံရေးအတွက်အထူးရဲတပ်ဖွဲ့ဝင်အသစ်တွေတောင်းနဲ့ချီးပြီးတော့ခံထားတာရှိပေမဲ့တရင်ယုံတက်တက်တာလှုပ်ဆောင်နေကြပြီးလွတ်တော်ကိုယ်စလဲရဲ့စီယုံရေးခီးစဉ်တွေလုံုံရေးအတွက်တော့လစ်လူရှုထားတယ်လို့ဖြစ်နေတယ်လို့မဲဆွယ်စီယုံရေးပြုလုပ်စဉ်မှာတက်ခိုက်တာကိုခံခဲ့ရတဲ့ NLD လွတ်တော်ကိုယ်စလဲကိုနိုင်ငံလင်းရဲ့ဇနီးဖြစ်သူဒေါခင်ဆန္ဒဝင်းကအခုလိုပြောပါတယ
်ဒီဖြစ်ရင်လည်းပတ်သက်လို့ဆိုလို့ရှိရင်တော့ပြောရမယ်ဆိုလို့ရှိရင်တော့တကယ်ဆိုလို့ရှိရင်ဒီမှာလေသူတို့တွေကမဲယုံအခုဆိုပြီးတော့တလားကိုတသိန်းခွင့်နဲ့ပေါ့နော်ငှားထားတဲ့ရဲအခုတွေရှိတယ်အကြောက်ပုံများစွာရှိတယ်နောက်တစ်ခုကြတော့ရဲစခန်းမှာရဲတွေရှိကြပါတော့အခုဒီတပြည့်ပေါ့နော်အစည်းအဝေးလုပ်လို့ရှိလို့ရှိရင်ဒီ SC တို့ထားလိုက်ရနိုင်လို့အကုန်လုံးကကြတော့တင်းလာယူပြီးတော့ဒီလိုမျိုးစည်းရုံးတဲ့နောက်မှာသူတို့လိုက်တင်တာပေါ့လိုက်ပြီးတော့သူတို့အဲ့လိုမျိုးကာကွယ်မှုပေးတင်တဲ့ဟာအကုန်စားသူတို့ကာကွယ်မှုမပေးတဲ့အတွက်ဒီလိုမျိုးဖြစ်တာလေ
ကိုနိုင်ငံလင်းနဲ့ NLD မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေဟာကြာတာပရင်းနေ့မွန်လွယ်ပိုင်းရန်ကုန်တိုင်းတာကီတာမြို့နဲ့နေမြေကိုလန်းထိပ်မှာဖျော်ဖြေရေးကားတွေရက်ပြီးတော့မဲဆွယ်စည်းရုံးရေးပြုလုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာတိုက်ခတ်မှုကိုခံခဲ့ရတာဖြစ်ပါတယ်အခုမနေ့လင်းအားကြီးအချိန်ထိကိုနိုင်ငံလင်းကိုရန်ကုန်ပြည်သူစေုံကြီးအရေးပေါ်ကုသဆောင်96မှာထားရှိပြီးတော့ခွဲစိတ်ကုသမှုလှုပ်ဆောင်နေတယ်လို့သိရပါတယ်။ကိုနိုင်ငံလင်းရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ဇနီးဖြစ်သူဒေါခင်ဆန္ဒဝင်းက VOA ကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့တန်ရာကတော့ဒီငယ်တိတ်ကနေပြီးတော့ပေါ့နော်နှစ်ဖူးသတိခုတ်ထားတာလေ။အပေါ်ကနေမိုးခုတ်ထားတဲ့အတွက်ပေါ့နော်အယူဆတန်ရာနှစ်တယ်လို့ဆရာဝန်တွေပြောပါလေရှင့်။နောက်တစ်ခုကကျတော့လက်ကကျတော့ညာဘက်ကလက်မလမနိပြမတူကြောပြတ်တယ်လို့ပြောပါလေရှင်ဒီဘယ်ဘက်လက်ကကြတဲ့လက်ကလေးတွေလည်းထိထားပါလေလက်ကလေးလက်ညှိုးထိထားပါလေရှင်ဒီလက်ကဝတ်ကိုလည်းခုတ်ထားပါလေရှင်ဆရာဝန်တွေပြောတာကတော့ဒီတွေးကြောပေါ့နော်ပြတ်တဲ့ဥစ္စာလက်ကတွေးကြောပေါ့နော်အောင်ကြောကိုတော့ထိတယ်လို့သူတို့အချင်းချင်းပြောတာကြားပါလေရှင်ကျမတို့ဒီဘက်ကပြည်သူတွေကိုပြောနေတယ်အရင်ပြည်သူတွေကအရင်စိုးရိမ်နေတဲ့အခါကျတော့ပြောတာကတော့သူကတိတ်ပြီးတော့မစိုးရိမ်ရပါဘူးလို့တော့ပြောပါလေရှင်အကောင်တို့ဆရာဝန်ကြီးတွေတော့ဟိုတကယ်ဆရာဝန်ကြီးတွေတော့ရောက်နေပါလေရှင်အခုပေါ့နော်အကျောကိုပြန်ဆက်ဖို့ဒီပါလေအကောင်တော့လုံနေပါလေဆရာဝန်ကြီးလည်းစူးစမ်းပေးနေပါလေရှင
်အခုလိုမဲဆွယ်စီယုံရေးအဖွဲ့တွေပေါ်တိုက်ခတ်ခဲ့သူတွေကိုဖမ်းဆီးထားပြီးဖြစ်တယ်လို့ညာဦးဘက်မှသတင်းရရှိကြောင်းဒေါခင်ဆန္ဒဝင်းကပြောဆိုပေမဲ့ဘယ်သူဘယ်ဘွာဘယ်အဖွဲ့စီဆိုတာကိုတော့မသိရသေးဘူးလို့ဆိုပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးအသေးစိတ်သိလို့တဲ့အတွက် VOA မြန်မာဘက်ကတာကီတမြို့နယ်ရဲစခန်းကိုဆက်သွယ်တဲ့အခါမှာရန်ကုန်တိုင်းရဲတပ်ဖွဲ့ကိုဆက်သွယ်ပြီးတော့မေးမြန်းပါလို့ဆိုပါတယ်ရန်ကုန်တိုင်းရဲဌာနကိုဆက်သွယ်တဲ့အခါမှာတော့ဖုန်းလက်ခံထုပေမဲ့ဖြေကြားခြင်းမပြုခဲ့ပါဘူး။မဲဆွယ်စီယုံဘွဲတွေခွင့်ပြုခြင်းကဆက်လို့အခုချိန်ထိအဓိကအတိုက်ခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းတွေမဲဆွယ်စီယုံရင်လုံနေကြသူတွေအပေါ်တိုက်ခိုက်မှုတွေက90ကျော်ရှိနေပြီးတော့တာဝန်ရှိသူတွေဘက်ကအရေးယူလှုပ်ဆောင်တာကတော့လက်တဆုပ်စာလောက်ပဲရှိသေးတယ်ဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကသတင်းတောက်တွေကိုပြောခဲ့ပါတယ
်။အခုကျွန်တော်တို့ရှိမှစီယုံဒီဖြစ်ပျက်တဲ့အားလုံးအဲ့နဲ့ပြခံရတယ်လေးဝါပြခံရတယ်အစုလွန်ပြခံရပါညာအလုံးက85ခုရှိပြီတနင်္ဂနွေလုံးက85ခုရှိပြီဒါနောက်ထပ်လာတော့မယ်အဲ့ဒါကိုသူတို့ရေးကြည့်ပြီးတာတစ်ခုနှစ်ခုလောက်ပဲရှိပြီကျွန်တော်ဘာမှမထူးရလေ
းစက်တင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့ရက်60ကြာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာအတိုင်းအတာတစ်ခုထိငြင်းညမ်းပြီးတော့လွတ်လပ်မှုရှိပေမဲ့လည်းတချို့နေရာတွေမှာချိမ့်ချောက်မှုတွေရှိနေတာကိုတွေ့ရတယ်ဆိုပြီးတော့အမေရိကန်နိုင်ငံအခြေစိုက်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကာတာစင်တာကဒီမိုကရေစီအစီအစဉ်ပူးတွဲညွှန်ကြားရေးမှူးတူဖြစ်သူဂျိုနသန်စတုန်းစထရီတ်ကမကြာခင်ကပဲ VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။ဦးဆမ်မိုးဝေပြောပြခဲ့တာဖြစ်ပါတယ်။မကြာခင်မှာလည်းမဲဆန္ဒရှင်တပ်သေးကလက်မှတ်တွေကိုဘာအတွက်ထုတ်ပေးနေသလဲဆိုတာကိုကြားဖို့ရှိပါတယ်ရှင်။အခုတော့သတင်းတောက်တွေလုံခြုံရေးဘယ်လိုကာကွယ်ကြမလဲကြည့်အောင်ပါ။ စာနယ်စင်သမားတွေရဲ့ဘေးကင်းလုံခြုံရေးအတွက်ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးခန့်အပ်ပေးဖို့ပဲရစ်မြို့ခြေဆိုင်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာနှက်မှာသတင်းတောက်တွေရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ရမှုတွေမြင့်တက်နေတဲ့အတွက်ကမ္ဘာနိုင်ငံတွေအားလုံးဟာရှိပြီးသားသဘောတူစာချုပ်တွေကိုလေးလေးနက်နက်လိုက်နာပြီးတော့အရေးယူဆောင်ရွက်မှုတွေမဖြစ်မနေလုပ်ပေးဖို့တွန်းအားတစ်ခုလိုအပ်တယ်လို့ RSF ဖွဲ့ကပြောဆိုခဲ့ပါတယ်။သတင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပေးပါအောင်ရှင်
။လာမယ့်နိုဝင်ဘာလ2ရက်နေ့မှာကြာရောက်မယ့်စာနယ်ဇင်းသမားများပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုလစ်လျူရှုမှုရပ်တန့်ရေးနိုင်ငံတကာအထိမ်းအမှတ်နေ့မှာစာနယ်ဇင်းသမားတွေဘေးကင်းလုံခြုံရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တဦးခန့်ထားပေးဖို့ကုလသမဂ္ဂထွေထွေအတွင်းမှုကိုတောင်းဆိုထားတဲ့အကြောင်းအောက်တိုဘာလ29ရက်နေ့နေစွဲနဲ့ RSF အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တည်းအတွင်းမှာကမ္ဘာနိုင်ငံတွေမှာစာနယ်ဇင်းသမားတွေအပြင်ဘလော့ဂါနဲ့ citizen journalist တွေလိုမျိုး professional သတင်းသမားမဟုတ်တဲ့ media သမားတွေကိုပြစ်မှတ်ထားပြီးရုပ်ပိုင်းဆိုင်ရာတိုက်ခိုက်မှုပြုလုပ်တဲ့ကိစ္စတွေ၊ရာဇဝတ်မှုတွေဇက်တိုက်ဖြစ်နေုံမကပဲအရေးအတွက်လည်းတိုးဝါလာနေတာတွေ့ရပြီးဒီလိုအမှုခင်းနေတဲ့အများစုဟာအရေးယူဖြေရှင်းပေးတာမရှိဘဲဖြစ်နေတယ်လို့ Paris မြို့အခြေစိုက်နယ်စည်းမခြားသတင်းတောက်များ RSF အဖွဲ့က Benjamin Ismail ကပြောပါတယ
်။ And we know that they international law and international standards
စာနယ်ဇင်းသမားတွေရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်လို့ကမ္ဘာနိုင်ငံတိုင်းကလိုက်နာမဲ့နိုင်ငံတကာဥပဒေတွေအစင်တန်းသမချက်တွေလမ်းညွှန်ချက်တွေရှိပြီးသားဖြစ်ပေမဲ့တချို့နိုင်ငံတွေမှာသူတို့နိုင်ငံရဲ့နမိတ်အတွင်းမှာသတင်းသမားတွေကိုပြစ်မှတ်ထားတဲ့အမှုခင်းတွေကိုရှော့ချဖို့အတွက်ဒီလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာအကောင်အထည်ဖော်ဆောင်ရခြင်းမရှိပါဘူးကုလသမဂ္ဂအထွေထွေတွင်မှုရဲ့လက်အောက်မှာအထူးသံတမန်တဦးခန့်အပ်လိုက်တာဟာဒီလိုလိုက်နာရမယ့်နိုင်ငံတကာစီးမျဉ်းစည်းကမ်းတွေကိုတိတိယောက်ယောက်လိုက်နာဆောင်ရွက်မှုရှိမရှိစောင့်ကြည့်ပြီးတွန်းအားပေးဖို့နီလန်းတစ်ခုဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်တွေအတွင်းမှာဆီးရီးယား၊ပါလက်စတိုင်း၊ယူကရိန်း၊အိန္ဒိယနဲ့ပါကစ္စတန်စတဲ့နိုင်ငံတွေဟာသတင်းမှားတွေအတွက်ဘေးအန္တရာယ်အရှိဆုံးစီးရင်ထဲမှာပါဝင်နေတယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံအနေနဲ့လည်းအသက်ခံရတဲ့သတင်းတောက်အရေးအတွက်အရာမြန်မာမှုမရှိပေမဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေပြုလုပ်ခဲ့ပြီးနောက်ပိုင်းမှာစိုးရိမ်ပူပန်မှုတွေတိုးလာတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့နှစ်ကသတင်းတောက်တအုပ်ကိုစစ်တပ်ကထိန်းသိမ်းထားစဉ်အတွင်းမှာအသက်ခံခဲ့ရတဲ့ကိစ္စဖြစ်ပွားခဲ့ပြီး2020ခုနှစ်မတိုင်ခင်စစ်အစိုးရလက်ထက်မှာတန်ဃာတော်တွေဦးဆောင်တဲ့ဆန္ဒပြလှုပ်ရှားမှုအတွင်းမှာလည်းနိုင်ငံသားသတင်းတောက်တအုပ်အသက်ခံရတဲ့မှတ်တမ်းရှိနေပါတယ်။ဒါအပြင်အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာသတင်းသမားတွေအတွက်ဘေးအန္တရာယ်ကြားရောက်နိုင်မှုအထူးပဲမြင်မှာပြီးစိုးရိမ်ရတဲ့အခြေအနေရှိနေတယ်လို့သူကပြောပါတယ
်။ it is totally within the scope of the UN as we said in today's press release there are
ကုလသမဂ္ဂသူတန်တမန်ခန့်အပ်လိုက်မယ်ဆိုရင်မြန်မာနိုင်ငံကစာနယ်ဇင်းသမားတွေရဲ့လုံခြုံရေးအတွက်အာမခံချက်ပိုရှိလာမှာဖြစ်ပါတယ်။အကြောင်းကတော့နိုင်ငံတိုင်းမှာပဋိပက္ခဖြစ်နေတဲ့ဒေသတွေရှိနေပြီးတော့အချိန်တိုအတွင်းမှာအေးချမ်းသွားမယ့်အခြေအနေမရှိတဲ့အတွက် journalist တွေရဲ့လုံခြုံရေးအတွက်ချိန်ကြောင်းမှုတွေကရှိနေသေးပဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စာနယ်ဇင်းလုပ်ငန်းတွေပဲဟာ1960ခုနှစ်မတိုင်ခင်အထိလွတ်လပ်မှုရှိခဲ့တဲ့တမိုင်းကြောင်းရှိခဲ့ပေမဲ့အခုနောက်ပိုင်းမှာအသက်ငယ်ရွယ်ပြီးလေ့ကျင့်သင်ကြားမှုကောင်းကောင်းမရရှိတဲ့မျိုးဆက်သစ် journalist တွေအများပြားရှိနေပါတယ်။သတင်းတောက်တွေအနေနဲ့ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာတင့်တော်တဲ့လမ်းညွှန်မှုလည်းမရှိ၊ငွေကြေးအရကောရုပ်ဝတ္ထုပစ္စည်းအရပါလုံလောက်တဲ့အကာအကွယ်ပေးမှုလည်းမရှိပဲသွားရောက်သတင်းယူနေကြရတာကြောင့်ဘေးအန္တရာယ်ဖြစ်လာဖို့ဖြစ်နိုင်ခြေတွေရှိနေပါတယ်။ဒါကြောင့်ကုလသမဂ္ဂအထူးတန်တမာခန့်အပ်နိုင်ရင်မြန်မာနိုင်ငံလိုစိန်ခေါ်မှုတွေရှိနေတဲ့နိုင်ငံတွေမှာဖြစ်လာတဲ့အရေးပေါ်ကိစ္စတွေအတွက်ပိုတင့်တော်ပြီးမြန်ဆန်တဲ့နည်းလမ်းတွေဖြေရှင်းနိုင်မှာဖြစ်ပါတယ
်။ဒါအပြင်အခုလိုသတင်းသမားတွေဘေးကင်းလုံခြုံရေးအတွက်ကုလသမဂ္ဂအထူးကိုယ်စားလှယ်ခန့်အပ်ဖို့ဖြစ်နိုင်ခြေနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုရှင်းပြခဲ့ပါတယ်။
We believe that the special representative the UN could play a very significant role for
ဟာကုလသမဂ္ဂအနေနဲ့လှုပ်ဆောင်နိုင်တဲ့အတိုင်းအတာတွေမှာရှိပါတယ်။တခြားအရေးကိစ္စတွေနဲ့ပတ်သက်လို့အာယုံဆိုင်လှုပ်ဆောင်မဲ့ကုလသမဂ္ဂထူးတန်တမန်တွေအသီးသီးရှိနေပါတယ်။ဥပမာလက်နက်ကင်ပဋိပက္ခဖြစ်နေတဲ့ဒေသတွေကကလေးတငယ်တွေကိုအကာအကွယ်ပေးရလို့ကိစ္စမျိုးအတွက်ကုလထူးတန်တမန်ခန့်လိုက်တဲ့အခါပုံပြီးထိတိယောက်ယောက်နဲ့လုံဆောင်နိုင်တဲ့အတွက်တိုးတက်မှုရှိလာတာကိုတွေ့ရပါတယ်။အလားတူပဲသတင်းသမားတွေလုံခြုံရေးအတွက်အာရုံစိုက်လုံဆောင်ပေးမဲ့ကုလသမဂ္ဂအထူးတန်တမန်ခန့်အပ်ပေးဖို့ဆိုတာဖြစ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ကုလသမဂ္ဂမှာကွဲပြားခြားနားတဲ့အဖွဲ့အစည်းနဲ့အေဂျင်စီတွေရှိပြီးအားလုံးဟာလိုအပ်တယ်လို့ပူးပေါင်းဆောင်ရွက်နေကြပေမဲ့သတင်းသမားတွေနဲ့တက်ဆိုင်တဲ့အရေးပေါ်ကိစ္စတွေအတွက်လိုအပ်တဲ့လှုံ့ထုံးလုံနီးမက်ကနီဇင်တွေမရှိသေးဘူးလို့သူကဆိုပါတယ်
။ကိုရဲကောင်ပြောပြခဲ့တာဖြစ်ပါတယ်။မကြာခင်မှာကုလသမဂ္ဂကချီးမြှင့်တဲ့and peace ညဉ့်ညေးစုကိုမြန်မာနိုင်ငံကဘသူတွေရရှိခဲ့တယ်လဲပြောပြဖို့ရှိပါတယ်ရှင်အခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်ပါမယ် မဲပေးဖို့ထုတ်ပေးမဲ့မဲဆန္ဒရှင်တသက်ကံလက်မှတ်တွေဟာမဲစင်းမှာမဲဆန္ဒရှင်နာမည်အမှားဒါမှမဟုတ်အခြားသောအမှားတွေမရှိအောင်ပြင်ဆင်နိုင်မှုထုတ်ပေးတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်မဲဆန္ဒရှင်တို့ဟာဒီလက်မှတ်ကိုကင်ဆောင်ထားပေမဲ့မတင်ကြရင်မှတ်ပုံတင်ဒါမှမဟုတ်အထောက်အထားတစ်ခုခုနဲ့စစ်ဆေးသွားမှာဖြစ်တယ်လို့လည်းကော်မရှင်ကဆိုပါတယ်ဒီအကြောင်း VOA သတင်းတောက်မတ်မေခါကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင
်မဲပေးဖို့အတွက်မဲဆန္ဒရှင်တသက်ကံလက်မှတ်တွေထုတ်ပေးတာဟာမဲဆန္ဒရှင်နာမည်အမှားဒါမှမဟုတ်အခြားသောအမှားတွေပြင်ဆင်နိုင်အောင်ထုတ်ပေးထားတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးတောင်ဟန်ကပြောပါတယ်
ကျွန်တော်တို့ကောင်းချင်းကလုပ်ပြီးတဲ့ရည်ရွယ်ချက်ကနံပါတ်1ရေဘေးတည်တဲ့ပုံစံလေးပါမှတ်ပုံလေးပျောက်သွားတယ် identity card မရှိဘူးဆိုတဲ့အတွက်သူတို့ကိုအထောက်ကူပေးတယ်နံပါတ်2ကနော်တက်တဲ့ကံလက်မှတ်မှာပါတဲ့မဲရုံမှတ်ကိုပြီးမယ်ဆိုရင်မဲရုံကိုရွယ်လေးလူသွားနိုင်နံပါတ်3မဲဒီအမှတ်စဉ်ကိုပြီးတဲ့အတွက်မဲဒီအမှတ်စဉ်ကိုရွယ်လေးလူရှားနိုင်တယ်မဲပေးတယ်ပြင်ပြန်သေးတယ်နံပါတ်4ကျွန်တော်တို့ဒီမှာအကျေလို့ error လေးတွေကိုနာမည်လုံးနာမည်မှာဖြစ်စီမှတ်ပုံတွေအမှတ်မှာဖြစ်စီ address မှာဖြစ်စီ email နာမည်မှာဖြစ်စီ error ရှိဒါကူကဒီလက်မှတ်ပြရတာမှားနေပြင်လို့ရနံပါတ်5ဒါတွေကို error တွေကိုပြင်ထားခြင်းအဖြစ်ကျွန်တော်တို့ကမဲစင်းမှာ officially ကျွန်တော်တို့ကတရားဝင်ဒါကိုပြန်အားချိန်တယ် mail ပြည့်ပြီအဲ့ဒါကိုကျွန်တော်ကမဲစင်းနဲ့မှာပြေးချပြင်စင်ခြင်းအဖြစ်ကျွန်တော်တို့ scanning 2020ကြာဒီလို problem တွေမရှိတော့
ဒီလက်မှတ်ကင်ဆောင်ထားပေမဲ့ကိုစားမဲမပေးနိုင်ဘူးလို့ကော်မရှင်ကပြောပါတယ
်။အားလုံးကယူဆနေတာကကိုစားမဲပေးမလား။ကိုစားမဲပေးတာကိုတွေ့တာနဲ့ on the spot ကျွန်တော်တို့ကရေးယူမယ်။ရေးယူလို့ရှိရင်ထောင်တနေဓာတ်ဝင်တစ်သိန်းသုံးလို့နေရာဆုံးချက်ခံရတာရှိ။မဲရုံလာရင်မှတ်ပုံတွေပါဖို့လိုမလိုဆိုတဲ့နေမလို့ရှိ။ယူရမယ်လို့တော့ကျွန်တော်တို့ကကော်မရှင်ကဥပဒေမှာပြတ်သားမထားဘူး။အရင်ကတော့ suspect တွေလိုဒီကံနဲ့ဖြေရတော့ဒီနေရာမှာရက်ွက်အုပ်ချုပ်ရေးလည်းရှိတယ်ရက်ွက်ကော်မရှင်ဖွဲ့ဖွဲ့လည်းရှိတယ်မိန်ဝါလူတွေလည်းရှိတဲ့အတွက်မှတ်ပုံတွေမရှိတော့သူကထောက်ခံပြီးလို့ရတယ်သို့တော့မဟုတ်တဲ့လူဆိုတော့ဘူးမှထောက်ခံမှာမဟုတ်တဲ့အတွက်သူကသူ့ကိုယ်သူတော့ပေးချဖို့လူ
ဒီထုတ်ပေးမဲ့တက်တေကန်လက်မှတ်နဲ့ပတ်သက်ပြီးသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ
်ရုပ်ောက်ပဲဥပဒေနဲ့တကယ်လို့ပြောချင်တယ်အဲ့ဒါပြတဲ့ခါကျရင်အဲ့လူကမဲစင်းထဲမှာနာမည်ပါမပါရင်နောက်ကအဲ့လူဟုတ်မဟုတ်ဆိုတဲ့ဥစ္စာကိုသိရမယ်တက်တေကန်လက်မှတ်တွေထုတ်ပေးလိုက်တဲ့ခါကျတော့အဲ့ဒါကိုမသိသေးနိုင်ဘူးဆိုတဲ့အခြေအနေဖြစ်သွားတယ်အဲ့ဒါကိုမသိသေးနိုင်ဘူးဆိုရင်မဲလာပြတဲ့လူတွေကတကယ်ကိုမဲပေးခွင့်ရှိတဲ့လူတွေဟုတ်မဟုတ်ဆိုတာဘယ်လိုမှမသိနိုင်တော့ဘူးကျွန်တော်အဲ့ဒါကိုတော့ဘယ်လိုမှလက်ခံလို့မရဘူးလေ။မဲရုံကိုလာတဲ့လူကိုအဓိကသိစေရမှာကအရင်တော့ဥပဒေတိုင်းဆိုရင်တော့ပတ်ပုံတွေကိုသိစေရမှာအဓိကဖြစ်တယ်။ဒါပေမဲ့ခုကအဲ့ဒါမဟုတ်တော့ဘူး။သတိကလက်မှတ်ကိုပဲသိရမယ်ဆိုတော့သတိကလက်မှတ်ကိုထုတ်ပေးတဲ့လူကကော်မရှင်ပဲဖြစ်တယ်။ဆိုတဲ့အခါကျတော့အဲ့ဒီကသူတို့ပြောတဲ့ဟာကလွဲနေတယ်အဲ့ဒါမဆက်ပါဘူး။
လက်ရှိမှာမဲဆန္ဒရှင်စီရင်ဟာမဲပေးလာဖို့အချိန်နီးကပ်လာပေမဲ့အမှန်မရှိသေးပါဘူးဒီအပေါ်မှာမဲစင်းအမှန်ထွက်ပေါ်လာဖို့စူးစမ်းနေတယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကခုလိုပြောပြပါတယ
် software နှစ်ခုသုံးလိုက်ပြီဗျဒီ iPad ကပထမ software ဒီ Sanju software လို့ခေါ်ပါတယ်ဒုတိယ software ဒီ Tibia software လို့ခေါ်ပါတယ်ကျွန်တော်တို့ပထမပြုစုတဲ့မဲစင်းတွေအားလုံးဒီ Sanju နဲ့ကျွန်တော်ပြုစုတယ်ပြုစုပြီးတော့မှအဲ Sanju နဲ့ပြုစုထားတဲ့ data တွေအားလုံးကိုကျွန်တော်တို့ကဒီ TVR software ကိုထည့်လိုက်ပြီးတော့ကျွန်တော်တို့ print လုပ်တဲ့အချိန်မှာအဲ့ဒီမှာနေကျွန်တော်တို့ convert သွားတယ်။တချို့တွေကအုပ်စုလိုက်ပြောက်သွားတာရှိတယ်။3000ပြောက်တယ်5000ပြောက်တယ်1000တောင်းချီပြောက်တဲ့ဓာတ်တွေဖြစ်သွားတယ်။နောက်တချို့ကြတော့လေလွဲသွားတာတွေရှိတယ်။ဒါကြောင့်မို့ကျွန်တော်တို့အခု intake အားတိုင်းကျွန်တော်ပြန်ပြင်နေပါတယ်။ပြန်ပြီးတော့ check တုံနေတယ်။ menu check ကျွန်တော်လုပ်တယ်။ဒါဒီ software တစ်ခုရဲ့အချိန်ကြောင်းမှာဒီ generic မှာကျွန်တော်တို့နည်းနည်းလေးဒါကျွန်တော်အားနည်းချက်ဖြစ်သွားတယ်။
လာမယ့်နိုဝင်ဘာ2ရက်နေ့မှာတနိုင်ငံလုံးအတိုင်းအတာနဲ့မဲပေးခွင့်ရှိသူအတီးပြုစရင်ကိုအပြီးသက်ထုတ်ပြန်ကြေညာပေးမှာဖြစ်ပြီးမဲဆန္ဒရှင်တက်တေကန်လက်မှတ်တွေကိုပါထုတ်ပြန်ပေးသွားမှာဖြစ်ပါတယ်။အဲ့ဒီရက်မတိုင်မီမဲပေးခွင့်ရှိသူစရင်မှာမိမိနာမည်ပါဝင်မပါဝင်ကိုမဲဆန္ဒရှင်အနေနဲ့သက်ဆိုင်ရာရက်ကြီးကော်မရှင်တွေမှာတွားရောက်စုံစမ်းမေးမြန်းဖို့နဲ့မပါဝင်သေးပါကရှောက်ထားနိုင်တယ်ရှောက်ထားတာမှာအစင်မပြေဖြစ်ပါကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုအချိန်မီတိုက်ရိုက်အကြောင်းကြားပေးဖို့ကော်မရှင်ကပြောဆိုထားပါတယ်ရှင်
။မမေခါပြပြခဲ့တာဖြစ်ပါတယ်အခုကြံနေသေးတဲ့သတင်းဆောင်မတဲ့ပုဒ်ကိုဆက်ပါမယ်။ကချင်တိုင်းရင်းသူဂျနန်းလာတော်အပါဝင်ရန်ကုန်ခြေဆိုင်ကိုကိုတက်ကုမ္ပဏီတို့ကို UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့ NPEACE ငြိမ်းချမ်းရေးစု 2015ခုနှစ်ညဉ့်ညဉ့်ရေးဆုရှင်တွေအဖြစ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှပေးအပ်ချီးမြှင့်ခဲ့ပါတယ်။အာရှဒေသတွင်ညဉ့်ညဉ့်ရေးနဲ့လူမှုအချို့ပြုလုပ်ငန်းတွေအတွက်ဒီဇိုင်းမက်မက်ကြိုးပမ်းလှုပ်ရှားနေတဲ့အမျိုးသမီးအမျိုးသားတွေနဲ့အဖွဲ့အစည်းတွေကိုဂုဏ်ပြုတဲ့အနေနဲ့2010ပြည့်နှစ်ကစတင်ပြီးတော့ And Peace ညဉ့်ညဉ့်ရေးဆုကိုကုလသမဂ္ဂကချီးမြှင့်နေတာပါ။အပြည့်အစုံကိုမန်းအင်ဂျင်နိုင်ကဆက်ပြီးပြပြပေးပါမယ်။
2015ခုနှစ်အတွက် And Peace ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ကချင်တိုင်းသူဂျန်နန်လာတော့ဟာမြန်မာနိုင်ငံမှာအမျိုးသမီးအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းတွေအကောင့်ထဲပေါ်အောင်စီစဉ်ဆောင်ရွက်နေသူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့ And Peace ငြိမ်းချမ်းရေးဆုချီးမြှင့်ပွဲအခမ်းအနားကိုဂျန်နန်လာတော့ကိုရိုင်းတက်ရောက်ပြီးတော့ဆုကိုလက်ခံရယူခဲ့ပါတယ်။အထူးသဖြင့်မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခက်ရစဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ရေးလုပ်ငန်းစဉ်မှာရှာရှာပါပါကချင်အမျိုးသမီးတအုပ်အနေနဲ့ပါဝင်ခွင့်ရခဲ့ပြီးသူ့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်လူသိများလာခဲ့တာပါ။ Shalom Foundation ရဲ့လက်ထောက်ညွှန်ကြားရေးမှူးတအုပ်အနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ခဲ့တဲ့အတွေ့အကြုံကိုသူကအခုလိုပြောသွားပါဗျ။
Shalom Foundation အနေနဲ့ကငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းတွေအဓိကဖြစ်ပါတယ်။အဲ့ဒါကအထူးသဖြင့်ဒီငင်းချမ်းရေးဆွေးနွေးတဲ့လုပ်ငန်းစဉ်မှာငင်းချမ်းရေးစပွဲဝိုင်းမှာပေါ့လေဒီမှာအနေနဲ့ကသူ့အတွက်အကျိုးဆောင်အနေနဲ့လည်းဝိုင်းပရောလုပ်ဆောင်ရပါမယ်အဲ့တော့အဲ့လိုလုပ်ဆောင်ခြင်းအားဖြင့်ဂျင်းနတ်တာလည်းရှိလို့တခါတည်းကြားလို့ရှင်လည်းစိတ်ညစ်ရတာလည်းရှိပါတယ်ဟိုကိုယ်စိတ်ထဲမှာတော့ကိုကလူအများစုကတော့အမျိုးသားတွေရဲ့ကြားမှာကိုကဒီအလုပ်တွေလုပ်ရတယ်အဲ့ဒီလူတွေကြားမှာကိုကဘယ်လိုပြောဆိုရမလဲပေါ့ဖြစ်လို့ရှိရင်ဒါကတာမန် CSO စီဝေးပွဲလည်းမဟုတ်ဘူးတကယ်နိုင်ငံရဲ့အရေးကြီးဆုံးစီဝေးပွဲတစ်ခုဖြစ်တယ်ဒါအပြင်နှစ်ဖက်ကတက်ဆိုင်တဲ့ခေါင်းဆောင်တွေကထိုင်တဲ့စီဝေးဖြစ်တယ်ပေါ့နည်းအဲ့တော့ကိုကအများကြီးဒီ process ကို guide လုပ်ပေးရမယ်ဟိုဘက်လည်းမပါဒီဘက်လည်းမပါတဲ့ပုံစံနဲ့ process ကို guide လုပ်ပေးရမှာဆိုတော့ကိုကပြောပုံစုပုံကအစတတော်လေးကိုသတိထားပြီးတော့ပြောခဲ့ရပါတယ်
ဒါအပြင်မြန်မာဒီမိုကရေစီကူးပြောင်းရေးမှာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းကဏ္ဍမြင့်တင်ရေးတိုင်းရင်းသားအရက်ဖက်ခေါင်းဆောင်များ Foreign ကိုဂျန်နန်ကဦးဆောင်ခဲ့တာပါမြန်မာနိုင်ငံရဲ့အနာဂတ်တိုးတက်ဖို့နိုင်ငံလုံးဆိုင်ရာဆွေးနွေးပွဲမှာအမျိုးသမီးနဲ့အရက်ဖက်အဖွဲ့အစည်းတွေပါဝင်ရေးဟာမရှိမဖြစ်လိုအပ်တယ်လို့သူ့အနေနဲ့ယုံကြည်ထားတယ်လို့လည်းဆိုပါတယ
်အထူးသဖြင့်ဒီကျွန်တော်တို့ဖြစ်ချင်တဲ့မြင်ချင်တဲ့ငင်းချင်ရရဖို့ဆိုတော့ကတရားမျှတမှုပါရမယ်အဲ့ဒါကြောင့်တရားမျှတမှုရှိတဲ့ပုချုံမှုစနစ်ပေါ်ထွန်းလာရတဲ့အတွက်ကဒါဆက်ပြီးတော့အားလုံးနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကတော့အမြဲတမ်းခံယူပါတယ် And Peace Award ရတာကလည်းဒါလူတွေကလည်းဒါရတဲ့တယ်လို့ယူဆတဲ့အတွက်ကြောင့်လည်းပြီးတယ်လို့ကိုကစပြီးတော့ခံယူလာတာပေါ့လေကိုကိုကိုချီးမွမ်းတာတဲ့ပတ်ဝန်းကျင်ကနေပြောအတူအတိမတ်ပြပေးတာကိုကတမိုးရှိတာ
ဒီနှစ် And Peace ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အဖွဲ့အစည်းတွေထဲမှာတော့မြန်မာနိုင်ငံကကိုကိုတက်နည်းပညာကုမ္ပဏီလည်းပါဝင်ပါတယ်သူတို့ကုမ္ပဏီကနေထုတ်လုပ်တဲ့ Mobile Phone Applications App ဟာမြန်မာနိုင်ငံမှာကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့မိဘတွေအတွက်အရေးကြီးတဲ့ကျန်းမာရေးဝန်ဆောင်မှုသတင်းအချက်အလက်တွေကို Mobile Phone မှာအလွယ်တကူရှာဖွေလို့ရအောင်ဆောင်ရွက်ပေးနေတာဖြစ်တယ်လို့ CocoTech ကိုပူးတွဲတည်ထောင်သူလည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ Michael Lin ကပြောပါတယ
် Someone in Myanmar anywhere they are as long as they have a phone in their handThey suddenly have access to quality health information.
မြန်မာနိုင်ငံမှာဘာလို့မဆိုဘယ်နေရာမှာပဲဖြစ်ဖြစ်လက်ထဲမှာဖုန်းချိနေတာနဲ့အရေးချင်းမီခိုင်လုံတဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုသတင်းချက်လက်တွေကိုရှာဖွေကြည့်ရှုနိုင်မှာဖြစ်ပါတယ်။ဒါဟာလည်းကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်ပါတယ်
။ CocoTech ကိုမြန်မာနိုင်ငံမှာ2012ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးကျန်းမာရေးနဲ့ဆိုင်တဲ့ Mobile App ကိုပထမဦးဆုံးထုတ်လုပ်ခဲ့တာဖြစ်ပါတယ်။ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကနှစ်စဉ်ချီးမြှင့်တဲ့ And Peace Awards 2014ခုနှစ်အတွက်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်မြန်မာတိုင်းရင်းသူတွေဖြစ်တဲ့နော်အုံးလှမိကွမ်းချန်နွမ်းနဲ့မဝေဝေနူတို့ဟာပထမဆုံးအကြိမ်ချီးမြှင့်ခံခဲ့ရပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
သောရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ30ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုနားဆင်ရဖို့ရှိသလိုလူတွေမှာပခုံးစစ်ကတ်တဲ့ယောဂါဘာကြောင့်ဖြစ်ရတာပါလဲ။ကျမရေကဏ္ဍမှာပြည့်စုံနားဆင်ရပါမယ်ရှင်။ဒါအပြင်တိုင်းရင်းသားဒေသကအခြေအနေတွေနဲ့ပတ်သက်လို့လည်
းကျွတ်တင်မဲကိစ္စကတော့သူတို့ပြောထားတယ်လေ။ဆိုကြပါစို့ဒီကျွတ်တင်မဲယူမဲ့ဒီနေ့ကိုဒီကော်မရှင်ကနေတော့သွားပြီးတော့ဟိုသူလုံးမယ်ဆိုလို့ရှိရင်သွားပြီးတော့
တိုင်းရင်းသားတွေရဲ့အခုလိုပြောကြားတဲ့အတန်တွေကိုအခုမနက်မှာကြားဖို့ရှိပါတယ်ရှင်။ပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ဒီကိတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်။စာလုံးပေါင်းက S H O W show ကပြပါ YOUR ယောဂတင် TRUE true ကအစစ်မှန် CLOURS colors ကအယောင်းလို့လုံးကောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် COLORS ဆိုပြီးတော့ U ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါတယ်လို့တော်ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါတယ်စကွိုက်ထုံရဲ့တိုက်ရိုက်အသေးပေကတော့တင့်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါဖို့ရှင်ဒီတော့စစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါတယ်တကယ်ကြတော့ပင်လယ်ပြင်မှာစစ်တပ်ရာမှာပြည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ့်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါလေ။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနည်းပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေအကျင့်ကနေဒီ idiom အသုံးဆင်းသစ်လာတယ်လို့သိရပါလေ။ဒီနေရာမှာအယောင်းလို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါလေ။ဒီတော့ရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
လူအများစုကရေးစားပွားတွဲနေတော့ဆိုအကောင်ဆုံးပြုမှုဆက်ဆံနေထိုင်တတ်ကြတယ်။ဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
show your true colors
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးနားဆင်ကြမှာကတော့ကျမကြီးကဏ္ဍပါလူတွေမှာပခုံးစစ်ကတဲ့ယောဂါဘာကြောင့်ဖြစ်ပွားရတာပါလဲဒါကိုဘလို့ကုသရင်ရမလဲဆိုတာကိုအယိုးအထူးခွဲစိတ်ဆရာဝန်ကြီးအယိုးယောဂါပညာဌာနအငိမ့်စားဌာနမူပမောက်ခဒေါက်တာကျော်မြင့်နိုင်နဲ့မေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါရှင
်
โอเคปมขาดาจอมินะครับเนี่ยကျွန်တော်တို့မြန်မာနိုင်ငံမှာဒီပခုံးစစ်ကတ်တဲ့ယောဂါဒါပေမဲ့ပခုံးစစ်ခိုင်တဲ့ယောဂါပေါ့နော်အဲ့ဒီယောဂါကုသမှုအနေနဲ့ပါအပိုင်းတွေလုပ်ပေးတယ်လေဆရာ
အဲတော့ကြားရင်းမသိရတဲ့အတွက်တခါတခါကြားရင်ကျွန်တော်တို့ကနည်းနည်းခက်ပါတယ်ကုသတဲ့နေရာပဲဆက်ချင်းနဲ့ငယ်ကုရင်အဲယောဂါရဲ့ဟိုကမကြားဘူးပါဗျာနော်ဒါကုသမှုများလိုက်လို့ရှင်တော့သူကရှင်းရှင်းနဲ့ပိုရင့်သွားပြီးလောကခဲသွားတဲ့ဘဝကဒါကတ်သွားတဲ့လက္ခဏာရှိတဲ့အတွက်ဉာဏ်တော့ခက်ပါတယ်။တစ်လလောက်ဖြစ်လို့ရှိရင်ကျတော့တစ်နှစ်လောက်ကြာရင်ကြာသွားတော့တော်တော်လေးတော့ခက်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့တော့ပြောချင်တာကတော့အမတိချက်စနာလာရင်ကြာပါ။နော်ကျွန်တော်ရှာဖို့နေနေတဲ့အတွက်ဒါအကျိုးကြောင့်ရှာကြည့်အခြေခံရောကရှိလား။နော်မရှိဘူးတော့အိုကေဥမာဆိုလေးဝနာတို့နော်တိမိကမိတန်ရတာတို့နော်အဲ့လိုမျိုးမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်က investigation โอ้ทําไมได้เหรอล่ะเอาดูกว่าตัวนี้ไปพอกชิจิมั้ยดาโพวินาမျိုးไม่ขึ้นไหนกู investigation หลุดอ่ะแล้วตนเราโยคะชาวีหลุดแต่คํามาชื่อเช็คก็โยคะกูตีขึ้นลูกเนาะแต่การเรียนน่ะโยคะบาไม่ใช่กูสรแล้วปะขึ้นลูกเนา
ะโอเคครับ
มีจริงกูเลยจริงเนาะจนเราอ่ะตะกาอภิเษกได้โปรเจกต์ชูดาไว้ขอๆบาไว้ขอๆเนาะကျွန်တော်ကတော့ဟိုပညာရှင်အနေနဲ့ကတော့အထူးစိတ်ကက်ဆလာတီဆိုတာမှန်ကန်သောတားမလို့စပါတယ်ဒါကုသကတော့လွယ်ပါတယ်ဒါပေမဲ့လူနာတွေတိုင်းတာကိုခင်းရင်နော်အဲ့တော့စောစီးလာဖို့ပဲကျွန်တော်တို့ကအရေးကြီးပါတယ်လာပြီးရကုသရဲ့ဆရာအနေနဲ့ကလည်းပြောရတဲ့အကျိုးကြောင်းကိုနားလည်ဖို့လိုပါတယ်အရှင်းကိုသိဖို့လိုပါတယ်သုံးချက်ရှိတယ်ဆိုတာသိဖို့လိုပါတယ်နံပါတ်1ချက်ကပိန်ရစားတယ်အဲ့လိုလိုလေးနည်းနည်းလေးခက်လာမယ်။နောက်နံပါတ်၄ချက်ကတော့အဲ့မှာသင်ကတောက်သွားပြီးသူကသူလိုလောက်ကိုပြောင်းနိုင်မှာ။တောက်သွားပြီးဒါလှုပ်ရှားမှုကိုလောကပြေးပြေးနဲ့သူကကြော့ကြံလာတယ်။နော်။နောက်ဆုံးအချက်ကတော့လောကကိုကာဝေးဖြစ်တဲ့ stage ပေါ့။အဲ့ဒါကြာကြီးဆောင်ရတယ်ခင်ဗျာ။အဲ့လို two pieces မှာဘယ်ဖြစ်ဆိုဆိုလည်းသိရတယ်။ဈေးမှာဘာဖြစ်နေလို့ဆိုတာလည်းသိရတယ်။အဲ့ဟိုကြည့်ပြီးကျွန်တော်ကုသမှုပေးရတယ်။ဒီအချိန်မှာဘယ်လို treatment စရမလဲ။နော်။ဒါ block ကြီးကြောင်လို့ရမလဲ။နော်ဒါတွေကတိဖို့လိုပါတယ်။အဲ့ဒီရပုံမူတည်ပြီးတော့ကျွန်တော်ကမကာကွယ်နိုင်ပေမဲ့စိတ်ချင်းပြရင်တော့ကျွန်တော်ကများများတော့ကာပေးရမှာ။တကယ်တော့လည်းဆန်နဲ့တွေ့လို့ရှိရင်။အ
ဲ့တော့ slow rush ဆရာပြန်ကောင်းလာတယ်နေပါဆရာနော်
။ပြန်ကောင်းလာနိုင်မှာလေ။ဒါဒီမေရောလည်းဘုသေးအနေရှိရရောလည်းမဟုတ်ဘူး။ဒါပေမဲ့တကူရရှိတာပေါ့ဗျာ။ဘယ်ဘက်ကောင်းလာတယ်ဆိုလို့ရှိရင်တော့သာတိထားပါနော်အဲ့ဒီဟာဘာလို့ဆိုတော့ဒီဘက်ကာသိနဲ့နှလုံးရောဂါယတနာနဲ့ရှင်ဖြစ်တယ
်ဟုတ်ကဲ့ဆရာတို့ဒီယောဂမှာအရေးကြီးတာကဒီမာယွင်းကုသမှုမဖြစ်ဖို့ပေါ့ဆရာနော်အဲ့ဒီခါကျတော့
အဲကျွန်တော်ပြောချင်တာကတော့ဒီဟာမှာလူနာလည်းလွဲရခင်ဗျာညာတော့အပြင်ကျွန်တော်စိတ်မိလို့နဲ့လုံနေအခုလို့ခိတ်နေရှင်ပိန်ရှင်ပြပါနော်ဒါမင်္ဂန်နဲ့ဟိုတကြနဲ့ဆရာပဲဖြစ်ရမယ်။ဘယ်ဆရာလို့ဖြစ်ဖြစ်ဓမ္မဆရာဖြစ်ဖြစ်အင်္ဂလိပ်ဆရာဖြစ်ဖြစ်ရုပ်ဆရာပဲဖြစ်ဖြစ်ပေါ့လေ။အဲလိုဒီတကယ်လို့ဒီကျမ်းနားလည်ပြီးကုသပေးနိုင်တဲ့နိုင်စွမ်းရှိတဲ့ဆရာဖြစ်ဖို့လိုပါလေ။နော်။အဲဒီမှာကျွန်တော်73ဆင့်ရှိတယ်။73ဆင့်မှာပထမဆုံးဆင့်ဆိုလို့ရှိရင်နားနဲ့ stage နားလာတယ်သူကတော့လည်းခက်လာတယ်ဆိုစခက်လာတယ်ဆိုရင်အဲတော့ဒါလည်းသူတို့လည်းတည်ဖို့လိုတယ်ပေါ့လေ။နာကျင်တဲ့ stage လှုပ်ရှားမှုခက်လာတဲ့ stage ကိုနံပါတ်1ဆိုလို့ရှိရင် rest ရအနာပေးတာဒီလက်ကိုဘာမှမလုပ်ဘူးလေအနာပေးတာအဓိကကြပါတယ်နော်ပြီးရင်တော့ကျွန်တော်ဆင်းတဲ့ကူရတာပေါ့လာပြလို့ရှိရင်တော့
ဟုတ်ကဲ့ဆရာ
ကျွန်တော်နံပါတ်1 stage ရတော့သူကမနာတော့ခင်ဗျာဘယ်တော့လဲနှိပ်ကြည့်တယ်မနာဘူးအဲ့ဒီချိန်မှာကျွန်တော်ကလေ့ကျင့်ခန်းနဲ့သွားပါလေ့ကျင့်မလုပ်ခင်မှာကျွန်တော်ရောပေးလို့ရှိတာတော့ရင်နှီးတာလေးပြေးလို့ရှိရင်သူကပြော့သွားအဲ့ဒီချိန်မှာသူကလေ့ကျင့်ခန်းလုပ်လိုက်လို့ရှိရင်တဖြည်းဖြည်းနဲ့ပြန်ပြီးတော့ရလာဘယ်သူမှ short period ပေါ့လေဒါပြန်ပြီးတော့ကောင်းနိုင်ကြရနံပါတ်နောက်ဆုံးဖြစ်ကတော့လောဝကိုမနာမတင်မင်းနဲ့ခုနပြောတဲ့ movement နေတယ်သူကသူလိုတော့ပြန်ကောင်းသွားတယ်ရှင်ဒါဒီချိန်ကလည်းကျွန်တော်တနစ်ကနေတနစ်ခွဲလောက်ထိကြာတယ်ခဲ့နော်ဘယ်မှမသွားပဲသူကသူနေရင်လည်းဒါပြန်ကောင်းနေရမယ်အဲ့ဒါသူပြောတာဘာကြောင့်လဲဆိုတော့အဲ့ဒီရှင်မှာသူ့အစီပြန်ကောင်းတယ်လာလည်းမလာဘူးနော်ဆရာဆရာဝန်တွေဆရာဘယ်ဆရာကြီးဘောလည်းမလာတော့ဘူးသူ့အစီပြန်ကောင်းတဲ့ရှင်ပေါ့အဲ့တော့ ဒီဒီအချိန်မှာစိတ်ဝင်မှုဒီပြီကျွန်တော်ကုသမှုပေးရမှာ
ဟုတ်ကဲ့ဆရာဘယ်လိုမှားယွင်းကုသမှုမျိုးတွေဖြစ်နေရှိလဲဆရာ
နံပါတ်1ချက်ရှင်ဘဝမလို့ပါဘူးအဲ့ဒီမှာမှားယွင်းတာကတော့ဒီဒီရဲ့ပါစနယ်ရေပေါ့ရဲ့ဆရာရေပေါ့လေအဲ့ဒီသူတွေကတော့အာလို့လက်ကျန်လို့ကတ်သွားလိမ့်မယ်အဲ့ဒီကျမဆိုတာကျွန်တော်ဗမာလူမျိုးတွေမှားကြခြင်းနဲ့ခင်ဗျာကိုတိရလေးချက်လေးခြေခံပြီးတော့ဟာတာလို့ဘယ်သူ့ဘဝဘာဖြစ်သွားတာလက်ကျန်ကတော့တော့ခံသွားလိမ့်မယ်ဆိုတာမျိုးပြောတယ်အဲ့ဒီရှင်းမှာဆိုရင်ပူဆိုးတာခင်ဗျာလုံရှားမှုလုံလေလေးပူဆိုးလေးပုတ်ကတ်သွားလိမ့်လေနမနေ့ရှင်းကြတော့မနာတော့ဘူးအဲ့တော့ဆေးတော်မလို့ဘူးတကယ်ရတော့ကျွန်တော်လက်ကျန်ကတော့ခံရပါလက်ကျန်မှန်ကန်တဲ့လက်ကျန်ဖြစ်ဖို့လိုပါတယ်သာဆုံးချက်ကတော့ဒီကဘီရှိစွာဗျာအဲ့ဒါတော့တိတ်မလို့တော့အနေပါဘာနာရယ်ဗျာအလုပ်လို့ရလာတယ်ပေါ့အဲ့ဒီတကယ်တကယ်ဆယ်ချက်ရှိမဲ့ဘာမှမလို့သူ့အတူပြန်ကောင်းသွားမယ်ရှင်းမယ
်ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်မမေးမိတဲ့တခြားကြီးကြီးတဲ့ချက်ကိုပြောဖို့ရှိမှာဆရာရင
်ဒီကုလေးကြည့်တာပေါ့လေအဲ့လိုကြောင်းရှာမြရဲ့အထူးစိတ်ကစမ်းဒီစလိုပဲနဲ့ဒါကအခြေခံရောဂါတွေကြောင့်ဖြစ်တာဆိုရင်တော့အခြေခံရောဂါဖြစ်တာကုရပါမယ်ဒါပေမဲ့ပြင့်နေပါမှာတော့ကျွန်တော်ကဗာနာကျောင်းတက်တာလုပ်မယ်ပထမဆုံးသက်သာပြီးတော့ရှင်လက်ကျင်ကလို့ခိုင်းမယ်လက်ကျင်ကတော့ကျွန်တော်ဆိုရင်တော့ကျွန်တော်ဟာကျွန်တော်ကြည်တွင်သားလက်ကျင်ကနေရှိတယ်ခင်ဗျဟု
တ်ကဲ့
တကယ်လို့ကြည်တော့လေဒါတွေကညကျွန်တော်လက်ကျင်ကစောက်တဲ့ပါရနီးတွေမဟုတ်ပါဘူးအားလို့ရှိပါသက်ရှိကြတော့ဒီတဲ့အတိုင်းဘာမှလုပ်ဖို့မလိုဘူးညတော့ပြန်ကောင်းပါဟု
တ်ကဲ့ချစ်စင်းလေးတင်ပါရစေ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်အခုတိုင်းရင်းသားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။နေဆက်ဒေသကတိုင်းရင်းသတင်းတောက်တွေကနေစီစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင်။
ပါစင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အတွင်းမိုင်းရှူ JB တန်ရန်နဲ့ဟိုပန်မြို့နယ်ကျေးရွာအုပ်စုတွေမှာလုံခြုံရေးအခြေအနေရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်။ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့စာရင်းမှာပြည်ပနိုင်ငံရောက်သူရဲ့မေးစင်း 9,000 ကျော်ပါရှိနေလို့မဲမတမာမှုပြုလုပ်မှာကိုစိုးရိမ်နေရတယ်ဆိုတာတွေနဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကနေ NC ရဲ့အပြစ်ခံရေးဆေးစာချုပ်လက်မှတ်ရေးထိုးလိုက်တဲ့အပေါ်ဘလို့အမြင်တွေရှိနေကြပါလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်အတွင်းမန်းရှူးမြို့နယ်တစ်ခုလုံးကျေးတီမြို့နယ်တစ်ခုလုံးတန်ရန်မြို့နယ်ကကျေးရွာအုပ်စုရှစ်အုပ်စုဟိုပန်မြို့နယ်မှာကျေးရွာအုပ်စုနဲ့ရက်ကွက်ပေါင်း52ခုတို့မှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့အော်တိုဘာလ29ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတာပါအဲ့ဒီဒေသတွေမှာမြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA တပ်ဖွဲ့ကချင်လွတ်လပ်ရေးအဖွဲ့ KNO တို့နဲ့စစ်ရေးပဋိပက္ခတင်းမာနေတဲ့အခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ဘဲရုတ်သိမ်းခဲ့တာဖြစ်ပါတယ်။အခုလိုရွေးကောက်ပွဲကျင်းပပြုလုပ်ခြင်းမပြုတဲ့နေမည်အဖြစ်သတ်မှတ်တဲ့အပေါ်ကြားကောင်းပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကန့်ကွက်ခဲ့တယ်လို့ရွေးကောက်ပွဲတွေကျင်းပပေးဖို့တရားနည်းလမ်းတကျဆက်လက်တောင်းဆိုလှုပ်ရှားသွားမယ်လို့ SNLD အတွင်းရေးမှူးဆိုင်လက်ကပြောပါတယ်
ချင်းပြည်နယ်မြောက်ပိုင်းဒေသဖြစ်တဲ့ဖလားမဟာခါတီတိမ်ထန်တလန်မတူပီဒေသကပြည်ပနိုင်ငံမှာသွားရောက်အလုလုကင်သူတွေရဲ့မဲစည်းရင်9000ကျော်ဟာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့စည်းရင်မှာပါရှိနေတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာပါတီအဖွဲ့အစည်းတွေကနေဒီမဲစည်းကိုအုံပြုပြီးမဲမတမာမှုပြုလုပ်မှာကိုစိုးရိမ်နေရတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ရဲ့တွင်ရေးမှူးနဲ့စလိုင်းကျဲအိုပစ်ထောင်းကပြောပါတယ်တပင်းချင်းပြည်နယ်မှာတဘာဝအရေးဘေးအန္တရာယ်ကိုဆူဆူဝါးဝါးခံရတဲ့ပြည်နယ်ဖြစ်ပြီးလမ်းပန်းဆက်တွေရဲ့အခက်အခဲအပြင် ကိုစလေလောင်းရဲ့အမိကိုမြန်မာဘာသာနဲ့ရေးထားတာကြောင့်မြန်မာဘာသာတတ်ကြွမှုအားနည်းနေတဲ့ချင်းတရခန့်တွေမဲထဲ့ရမှာအခက်တွေ့နေရတယ်လို့လည်းသူကပြောပါတယ်ဖရမ်ခရိုင်ရွေးကောက်ပွဲကော်မရှင်နေနဲ့ကတော့နိုင်ငံသားမဲပေးပိုင်ခွင့်စည်းရင်းတွေကိုတက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ကနေတင်လာတဲ့အတိုင်းလှုပ်ဆောင်နေတာဖြစ်ပြီးမဲစည်းနဲ့ပတ်သက်ပြီးအငင်းပွားမှုမရှိဘူးလို့ခရိုင်ကော်မရှင်ဥက္ကဋ္ဌဘူပန်ကြံခုတ်ကပြောပါတယ
်ထဲမြန်မာနယ်စပ်ဖျားသုံးစုမြို့မှာ NLG အောင်နိုင်ရေးအကျိုးဆောင်ဖွဲ့ဝင်တဦးကိုရက်ွက်အုပ်ချုပ်ရေးမှုအဖွဲ့ကနေရိုက်နှက်ပြီးတိစုံမှုဖြစ်ပွားခဲ့ပါတယ်အောက်တိုဘာလ21ရက်နေ့ဖျားသုံးစုမြို့အမှတ်3ရက်ွက်က NLD အောင်နိုင်ရေးအကျိုးဆောင်ဖွဲ့ဝင်ဦးသေးအောင်ဟာမိသားစုအတွင်အချင်းများရာကနေတန်တန်းမှုကြောင့်ရက်ွက်အုပ်ချုပ်ရေးမှုရုံးမှာယာယီထိမ့်သိမ်းထားစဉ်အတွင်ရိုက်နှက်ခံရပြီးဆေးရုံမှာတိစုံသွားခဲ့တယ်လို့ဖျားသုံးစုဒေသခံတဦးကပြောပါတယ်လက်ရှိတည်ဆုံမှုဖြစ်စဉ်အတွက်တန်တရာရှိသူရက်ွက်သုံးအုပ်ချုပ်ရေးမှုဦးအောင်ကျော်မင်းနဲ့ညဆောင်ကိုတော့သုံးစုရဲစခန်းမှာယာယီထိန်းထားပြီးကြံအင်းစိတ်ကြီးမြို့နယ်တရားရုံးမှာအမှုစီရင်သွားမယ်လို့လည်းဖျားသုံးစုမြို့ရဲစခန်းအရာရှိတဦးကပြောပါတယ်
အစိုးရတပ်ဖွဲ့နဲ့ကချင်လူလတ်ရဲ့အဖွဲ့တို့တိမှန်မှုတွေရှိနေစေအခြေအနေမှာရှမ်းပြည်မြောက်ပိုင်းကုတ်ခံဘက်မှာအစိုးရဘက်ကနေကြေးရွာသွေးစီလက်နက်ကြီးတွေပစ်ခတ်နေလို့အနီးတစ်ဝက်ဒေသခံတွေကကြောက်လန့်နေကြပါတယ်အောက်တိုဘာလတတိယပတ်တွင်အစိုးရတပ်မှကိုကိုစစ်ကြောင်းကကုတ်ခိုင်မြို့နယ်မန်ပုံဝရော့ကြားဟူဖြတ်မန်ကောင်းကျေးရွာတွေစီလက်နဲ့ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်အောက်တိုဘာလ19ရက်နေ့ကလေးကနေအစိုးရတပ်မှကိုကိုစစ်ကြောင်းနဲ့ကချင်လူလတ်ရေးတပ်မတော် KIA တောင်မြူတာလူမျိုးရေးတပ်မတော် TNLA တို့ပူးပေါင်းတဲ့တပ်ဖွဲ့အကြားဟူဖြတ်နယ်မန်ပုံကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA ဘက်ကပြောပါတယ်
အေယဝတီတိုင်းပန်းတနော်မြို့နယ်မှာရှိတဲ့ကျေးရွာရှိရွာကဖိုးလတ်မင်းကုမ္ပဏီကနေတင်းယူထားတဲ့ဘိုးဘွားပိုင်လင်းမြေအေက2000ကျော်ကိုပြန်လည်ရရှိဖို့အတွက်အော်တိုဘာလ29ရက်နေ့မှာကရင်လယ်သမား300ကျော်ကနေပန်းတနော်မြို့မှာတတိယအကြိမ်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကုမ္ပဏီကတင်းယူထားတဲ့မြေတွေဟာလွန်ခဲ့တဲ့နှစ်20ခန့်ကတင်းထားတဲ့လင်းမြေဖြစ်ပြီးအထောက်ထားပြေစာနဲ့ရှိတဲ့အတွက်အခုပွင့်လင်းမှုရှိလာတဲ့အချိန်မှာပြန်လည်ရရှိဖို့တောင်းဆိုဆန္ဒထုတ်ဖော်တာဖြစ်တယ်လို့လေသမားတွေကပြောပါတယ်အသိန်းခံလေမြေပေါ်မှာလေပြန်လုတ်တဲ့လေသမား12ဦးကိုကုမ္ပဏီကနေပိုင်နဲ့ကျူးကျော်မှုပုံမှန်429နဲ့449တို့နဲ့အမှုဖွင့်အေးအေးယူထားပါတယ်
လာမယ့်ရွေးကောက်ပွဲမှာပထမဆုံးအကြိမ်ဝင်ရောက်ရှင်ပြိုင်မယ့်လော်ဝေါ်အမျိုးသားစီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီဟာပါတီအောင်နိုင်ရဲ့အတွက်လော်ဝေါ်တိုင်းရင်းသားများအများစုနေထိုင်တဲ့ကချင်ပြည်နယ်ဝိုင်းမော်မြို့မှာမဲဆွယ်စီယုံရင်ဟောပြောပွဲတွေအခုလ29ရက်နေ့ကပြုလုပ်ခဲ့ပါတယ်တိုင်းရင်းသားမျိုးနွယ်စုကိုစားပြုပါတီငယ်တစ်ခုဖြစ်တဲ့အတွက်မင်းအောင်နိုင်ရေးစီယုံရင်ဆင်းရမှာအခက်အခဲမျိုးမျိုးရှိနေပြီးပါတီတစ်ဖြစ်တဲ့အတွက်ပုံမကြိုးစားလှုပ်ဆောင်နေရတယ်လို့ပါတီဥက္ကဋ္ဌဦးတောင်ခမ်းကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်မြန်မာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရေးဆေးရေး NCA လက်မှတ်ရေးထိုးပွဲမှာရခိုင်ပြည်လူမျိုးရေးပါတီ ALP အနေနဲ့လည်းပါဝင်လက်မှတ်ရေးထိုးခဲ့ပါတယ် NCA လက်မှတ်ရေးထိုးပွဲအလွန်ကာလတွေမှာပုံမှုတိုးတက်ကောင်းမွန်လာလိမ့်မယ်လို့ ALP အနေနဲ့မျှော်လင့်နေသလိုရခိုင်တပ်မတော်မှပါပဲရခိုင်ပြည်လူမျိုးရေးပါတီကနေအစိုးရနဲ့ NCA လက်မှတ်ရေးထိုးတဲ့အပေါ်မှာလည်းရခိုင်အမျိုးသားတွေကဝေဖန်မှုတချို့ရှိနေပါတယ်ဒီအခြေအနေကိုတော့မောင်အေးကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
ရခိုင်ပြည်လွှဲမြောက်ရေးပါတီအနေနဲ့ NCA လက်မှတ်ရေးထိုးပွဲမှာပါဝင်လက်မှတ်ရေးထိုးရတာနဲ့ပတ်သက်လို့ပါတီရဲ့ညှိနှိုင်းရေးဖွဲ့ဆောင်ရေးဒုတိယကောက်ဆောင်ဒေါ်စောမြတ်ရစာလန့်ကအခုလိုပြောပါတယ်
ကိုပိုင်ကြီးအတွက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုကျမတို့လောက်ဆောင်လာနိုင်ပြီလို့ထင်နေတယ်ပြီးလို့ရှိရင်2008ဖွဲ့စည်းပုံမှာဖျက်ချဲနေတဲ့အချက်တွေကိုလည်းပဲ NCA စာချုပ်မှာပါတဲ့အတိုင်းညီငယ်ရင်းညီလာခံရနောက်ပိုင်းမှာပြည့်ပြည့်နိုင်ပြီလို့ကျမတို့ယုံကြည်တယ်တဘာဝအရင်းမြစ်တွေနဲ့ပတ်သက်ပြီးတော့လည်းအစိုးရနဲ့ညှိနှိုင်းတိုင်ပင်လောက်ဆောင်လာနိုင်ပြီလို့ကျမတို့ယုံကြည်တယ်အဲ့ဒါကြောင့်ကျမတို့လက်မှတ်ထိုးခြင်းဖြစ်ပါတယ
်လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့တရရသားလာနာကိုက်တိုက်ပွဲတချို့အပေါ်မှာမြန်မာအစိုးရကစိုက်ရိတ်ရဖိအားပေးတာတွေမဖြစ်သင့်သလိုမြန်မာအစိုးရအနေနဲ့တဖက်သက်အပိုက်ခဲရဲ့ဆေးရုပ်ကိုကြီးညာသင့်ပြီးပိုက်ခဲမှုကိုမရေပင်ဖေဒရီပေထောက်စုနိုင်ငံတစ်ခုဖြစ်လာဖို့ဆိုတာမဖြစ်နိုင်သေးဘူးလို့လည်းဒေါ်စောမြတ်ရစာလန့်ကပြောပါတယ် NCA လက်မှတ်ရေးထိုးပွဲမှာတရရန်သားလာနာကဲအဖွဲ့အလုံးပါဝင်မှုမရှိတဲ့အတွက်မြန်မာနိုင်ငံမှာညှိချင်ရရပြီလို့မပြောနိုင်သေးကြောင်းလည်းဒေါ်စောမြတ်ရစာလန့်ကဆက်ပြောပါတယ
်မဖြစ်နိုင်သေးပါဘူးဘာလို့ဆိုလို့ရှိရင်အလုံးပါဝင်ပြီးတော့မှမူပေါင်းကိုရင်းဆွဲလာရမှာဖြစ်ပါတယ်အခုကတော့ရှစ်ဖက်ကရင်းဆွဲရုံနဲ့ကတော့မူပေါင်းကိုကျေလည်နိုင်တယ်လို့ကျွန်မမယူဆသေးပါဘူး
လက်မှတ်ရေးထိုးရတဲ့အချိန်နဲ့ပတ်သက်လို့အော်တို ဒီကနေ့ကျွန်တော်တို့ဒီအချင်းချင်းညှို့မရတော့ဘူးလား
LB ကလည်းမတူတယ်။အားကဲအမိကမထုတ်ခင်တယ်။ကျွန်တော်အချင်းချင်းညှို့မရတော့ဘူးလား။သူတို့နှစ်ပတ်ချင်းသဘောပုံညီမှုအတိုင်းတခုခုရပြီးမှ
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့မှာတပီလုံအတိုင်းတာပါတီစုံရွေးကောက်ပွဲကျင်းပသွားမှာဖြစ်ပါတယ်။မွန်ပြည်နယ်အတွင်းမှာရွေးကောက်ပွဲကျင်းပဖို့ဘလို့အခြေအနေတွေရှိနေပါသလဲ။တူတင်မဲကိစ္စတွေမှာရောနိုင်ငံရေးပါတီတွေအနေနဲ့ဘလို့စိုးရိမ်မှုတွေရှိနေသလဲဆိုတဲ့အကြောင်းတွေနဲ့ပတ်သက်ပြီးမြင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်။
2023မဲစင်းကိုနိုဝင်ဘာလ2ရက်နေ့မှာတက်ဆိုင်ရာရက်ကြီးကော်မရှင်ရုံးမှာအများပြည်သူတွေသိရှိအောင်ထုတ်ပြန်သွားမယ်လို့လဲဦးဟင်းလင်းထက်ကခုလိုဆက်ပြောပါတယ်။ဒီကိုပြင်နေမှာဆိုတော့2ရက်လောက်သိရှိအောင်ပြန်ကပ်ပြီမှာဆရာတို့ရှင်သူတွေရတက်တာတခုသိရှိအောင်လို့မှာ2ရက်လောက်တော့တော်တော်များများသိရင်ပြုံးနေတယ်မှာကွန်ပျူတာတွေမှာသွားရှာမယ်ဒါပြုံးနေတယ်ရဲ့ပရိုဆက်ကညာနေပရိုဆက်ကထားနေတယ်မှာ
ကျူတင်မဲ့ပိစာမှုကိစ္စရနဲ့ပတ်သက်ပြီးမွန်ပြည်နယ်မျိုးရားဒီမိုကရေစီဖွဲ့ချုပ် NLD အသွင်းမှုဥငွေမြင့်ကအခုလိုပြောပါတယ
်ကျူတင်မဲ့ကိစ္စကတော့သူတို့ပြောထားတယ်လေဆိုကြပါစို့ဒီကျူတင်မဲ့ယူမဲ့ဒီနေ့ကိုဒီကွန်ဖရင့်ကနေတော့တွားပြီးတော့သူလုံးမယ်ဆိုလို့ရှိရင်သူတွားပြီးတော့မေးမြန်းမယ်ဆိုလို့ရှိရင်ဒါလိုက်နိုင်တယ်ဆိုတဲ့အကြောင်းသူတက်ဆန်ရုံးနေပါမှာရဲကြီးရုံးနေမှာကတ်ထားမယ်ဆိုတော့အဲ့ဒါလည်းပြဿနာမရှိပါဘူးအဲ့ဒါကြည့်ပြီးတော့သူတို့တွားတဲ့ရက်ကိုလိုက်သွားရုံပဲပေါ့
ကျူတင်မဲ့ကိစ္စဟာပွေလင်းမြင်သာမှုရှိရှိမလုပ်ပေးဘူးဆိုရင်တာမန်ပါတီငယ်တွေအတွက်သိခတ်နေနေတယ်လို့မော်မျိုးရပါတီကကိုယ်စလဲလောင်းနန်ဆန်လှိုင်ကအခုလိုပြောပါတယ
်ကျူတင်မဲ့လက်မှတ်ကတော့သူစီးစနစ်ကဒါနိုင်ငံတကာမှလည်းပြီးနေရတဲ့ကိစ္စပဲဒါပေမဲ့သူ့ရဲ့စီးပေါင်းသဘောကဖြစ်တိပြစ်တိုက်တာလို့ကြော်လုံပြီးတော့ဖြစ်လာတဲ့ခါကျရင်တာမန်ပါတီတွေအတွက်အများကြီးခက်ခဲပြနေတဲ့ကိစ္စ
ပြည်ပရောက်မြန်မာနိုင်ငံသားတွေကျူတင်မဲ့ပေးခဲ့ကြရမှာမဲ့ပေးလူသူတွေအားလုံးမဲ့ပေးခွင့်မရခဲ့တာဟာကော်မရှင်ရဲ့အာဏာချက်ကြောင့်ဖြစ်တယ်လို့ပြည်ပရောက်မဲ့ဆန္ဒရှင်တွေဘက်ကလိပ်စာမပြည့်စုံမှုရှင်းလင်းစွာဖြည့်ဆွက်ခြင်းမရှိတာတွေကြောင့်ကော်မရှင်အနေနဲ့စစ်ဆေးရမှာခက်ခဲကြုံခဲ့ရတယ်လို့လည်းအောက်တိုဘာလ29ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြောဆိုခဲ့ပါတယ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်နယ်အတွင်းမိုင်းရှူးမြို့နယ်တစ်ခုလုံး၊ကျေးသီမြို့နယ်တစ်ခုလုံး၊တန်ရံမြို့နယ်ကကျေးရွာအုပ်စုရှိအုပ်စု၊ဟိုပန်မြို့နယ်မှာကျေးရွာအုပ်စုနဲ့ရပ်ကွက်ပေါင်း40ကျော်တို့မှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်ကတင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
နေဆက်ဒေတာကတိုင်းရင်သတင်းတောက်တွေစီစဉ်တင်ဆက်ထားတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်သွားရှင်များခင်ဗျာမြန်မာနိုင်ငံမှာ250ကျော်တွင်ပထမဆုံးရတအစိုးရလက်ထက်မှာကျင်းပမယ့်ရွေးကောက်ပွဲရောက်ဖို့အတွက်အချိန်တစ်ပတ်ပဲလိုပါတော့တယ်ဒီချိန်မှာစိတ်အားထက်သန်နေကြတဲ့မဲဆန္ဒရှင်တွေချွချွမွေ့မွေ့နဲ့မဲထည့်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲမဲယုံတွေပြင်ဆင်ထားမှုတွားရည်လာရေးဒီလိုမျိုးဒီမဲထည့်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေထားဒါတွေဟာမဲဆန္ဒရှင်တွေအတွက်အစင်ချောလွယ်ကူစီမှာလားဒါတွေနဲ့ပတ်သက်လို့လာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့အတွက်စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိမြလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ်ဆွေးနွေးလို့ရာမိမြလို့ရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။သတင်းရှင်တွေအနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစီရှင်။ VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။အော်တိုဘာလမှာဂျုံမုံထုတ်လုပ်တဲ့အဓိကလုပ်ငန်းရှင်တွေဟာအီသီယိုးပီးယားနိုင်ငံအဒစ်စ်ဘာဘာမြို့ကိုစုရုံးရောက်ရှိလာခဲ့ကြပါတယ်။သူတို့တွေဟာစားနပ်ရိက္ခာထုတ်လုပ်မှုမြင့်တင်ရေးအာဖရိကမဟာမိတ်အဖွဲ့ဆိုတဲ့နာမည်နဲ့စီးပွားရေးတိုးတက်ဖို့နဲ့သတင်းဆက်လက်တွေမျှဝေဖို့သုံးနှစ်ကြာပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်တွေအတွက်အောင်ဝဲခံနေကြတာဖြစ်ပါတယ်။ဒီပူးပေါင်းဆောင်ရွက်မှုအစည်းအဝေးဟာအမေရိကန်နိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အဖွဲ့နဲ့အကျွမ်းမြတ်အဓိကမှထားတဲ့အခြားအဖွဲ့အစည်းတွေဖြစ်တဲ့ Partners in Food Solutions နဲ့ TechnoSaf တို့အကြားအကျိုးတူပူးပေါင်းမှုအရာဖြစ်ပေါ်လာတာပါ။ဒီစီစဉ်မှာပါဝင်တဲ့အဖွဲ့အစည်းတွေဟာအီသီယိုးပီးယားရဲ့အဟာရဖြည့်ဂျုံထုတ်လုပ်မှုတွင်ကျဲစေဖို့ဂျုံစိုက်ရုံပိုင်ရှင်တွေဂျုံနဲ့အခြားအဟာရဖြည့်အစာထုတ်လုပ်သူတွေကိတ်မုန့်တိုက်တွေပါစတာခေါက်ဆွဲထုတ်လုပ်သူတွေနဲ့ပူးတွဲလှုပ်ဆောင်နေကြတာပါအီသီယိုးပီးယားမှာစားနပ်ရိက္ခာမလုံလောက်တာနဲ့အဟာရမပြည့်ဝတာတွေကြောင့်ကလေး၅ယောက်မှ၂ယောက်ဟာကြုံလီနေပြီးဒါဟာကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုရုပ်ပိုင်းရောစိတ်ပိုင်းမှာထိခိုက်စေတာပါအခုလိုအဓိကအစားအစာဖြစ်တဲ့ဂျုံမုံထဲမှာအဟာရဓာတ်တွေဖြစ်တင်းပြလိုက်တာဟာငတ်မော့ခေါင်းမမှုလျှော့ချဖို့နဲ့အဟာရပြည့်ဝတဲ့အစားအစာတွေစားသုံးနိုင်ဖို့ရှေ့ချေတလန်းတိုးလိုက်တာဖြစ်ပါတယ်။ဒီအစည်းအဝေးဟာ General Mills, Cargill, Riot DSM နဲ့ Bookla တို့လိုနိုင်ငံတကာအစားအသောက်ထုတ်လုပ်တဲ့လုပ်ငန်းကြီးတွေကကမ္ဘာအဆင့်ပညာရှင်တွေရဲ့ကျွမ်းကျင်မှုကိုအသုံးပြုပြီးကြီးထွားလာနေတဲ့အီသီယိုးပီးယားနိုင်ငံရဲ့အစားနပ်ရိက္ခာထုတ်လုပ်ရေးကဏ္ဍကိုအရေးသွေးမြင့်တင်ပေးဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ဒီအစည်းအဝေးဟာ၃နှစ်ကျော်ကာလအတွင်းမှာအကြီးစားနဲ့အလက်စားစက်ရုံ20ကျော်ကိုထောက်ပံ့ခဲ့ပြီးစားသောက်ကုန်ထုတ်လုပ်ရာမှာအရေးသေးစီမံခန့်ခွဲတဲ့စနစ်တွေအသုံးပြုဖို့နိုင်ငံအဆင့်စံနှုန်းတွေတည်ထောင်ဖို့နဲ့အသိမှတ်ပြုလက်မှတ်တွေထုတ်ပေးဖို့ဈေးကွက်လိုအပ်ချက်နဲ့ကိုက်ညီပြီးအဟာရဓာတ်လည်းပြည့်ဝတဲ့စားသောက်တွေထုတ်လုပ်ဖို့ဗဏ္ဍာရေးစနစ်ကိုပိုအားကောင်းလာအောင်လုပ်ဖို့နဲ့လုပ်ငန်းတွေရဲ့စီးပွားရေးဆွမ်းဆောင်ရည်မြင့်မားလာအောင်လုပ်ဖို့အကူအညီပေးနိုင်ခဲ့ပါတယ်ဒီအစီအစဉ်ရစားတောက်ကုန်ထုတ်လုပ်ရေးကုမ္ပဏီ165ခုကဝန်ထမ်းတွေကိုတင်နန်းတွေပေးခဲ့ပါတယ်။အလားတူပဲအစိုးရရဲ့အရေးသွေးကြက်မှတ်ရေးနဲ့ဆိုင်တဲ့အေဂျင်စီနှစ်ခုကိုလည်းဂျုံအဟာရဖြည့်စွက်မှုအစားအစာအရေးသွေးအန္တရာယ်ကင်းရှင်းရေးနဲ့နိုင်ငံအဆင့်စံတတ်မှတ်မှုအပိုင်းတွေအတွက်စီးပွားရေးနဲ့နည်းပညာအကူအညီတွေပေးခဲ့ပါတယ်။အခုလိုထောက်ပံ့ရတဲ့လုပ်ငန်းတွေတိုးလာတာကြောင့်အီသီယိုးပီးယားမှာလယ်သမား၅သိန်းလောက်စီကနေရတဲ့ဂျုံကုန်ရန်တွေကနေပထမဆုံးဒေသထွက်အဟာရဖြည့်ဂျုံမုံတွေထုတ်လုပ်နိုင်လာပါတယ်။ပြည်သူတွေဟာလည်းအဟာရပြည့်ဝတဲ့ပေါင်မုံတွေစားသုံးနိုင်လာပါတယ်။လယ်သမားတွေစုပေါင်းပိုင်ဆိုင်တဲ့ဂျုံဆက်တွေတိုးချဲ့ဖို့မြေနေရာရအောင်လည်းကူညီပေးနိုင်ခဲ့ပါတယ်။ဒီအစီအစဉ်ကနေထောက်ပံ့ပေးထားတဲ့လုပ်ငန်းတစ်ခုရဲ့လှုပ်ရှားမှုကိုအမေရိကန်သမ္မတကြီးကိုယ်တိုင်တက်ရောက်ခဲ့ပါတယ်။အခုလိုအကျိုးတူပူးပေါင်းဆောင်ရွက်မှုဟာအီသီယိုးပီးယားရဲ့ပူးပေါင်းဆောင်ရွက်မှုအရာရောအနာဂတ်ကိုဖြည့်တင်းမှာဆိုတဲ့အစီအစဉ်ရပါအရေးပါတဲ့အရာဖြစ်ပါတယ်။ USAID ဟာအီသီယိုးပီးယားကိုစားနပ်ရိက္ခာမလုံလောက်မှုတွေလင်းလင်းမြန်မြန်တုံ့ပြန်ဆောင်ရွက်ပေးနိုင်စွမ်းရှိလာအောင်အစိုးရနဲ့အတူအလုပ်လုပ်နေပါတယ်။တစ်ဖက်မှာလည်းအဟာရချို့တဲ့တဲ့ပြဿနာကိုရေရှည်အကျိုးဖြစ်ထွန်းစေတဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းမှုကြိုးပမ်းမှုတွေကိုထောက်ပံ့ပေးနေပါတယ်လို့ USAID ရဲ့ Director Gary Robin ကပြောကြားခဲ့ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။သောရရှင်တို့ခုနားဆင်ကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VO ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေရပါတယ်ရှင်။အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင်။
မြန်မာနိုင်ငံမှာမကြခင်ချင်းပါမယ်ရွေးကောက်ပွဲမှာအားလုံးပါဝင်ပြီးလွတ်လပ်မှုရှိတဲ့ရုံကျရတဲ့ရွေးကောက်ပွဲတစ်ခုဖြစ်အောင်ချင်းပါဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။မကြခင်ချင်းပါမယ်ရွေးကောက်ပွဲကမြန်မာနိုင်ငံဒီမိုကရေစီရဲ့လှုပ်ဆောင်မှုတွေမှာအရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်မယ်လို့အထူးကိုယ်စားလှယ်မစ်ရန်ဟီလီကသတင်းတောက်တွေကိုကြာသပတေးနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံမှာ35နှစ်ကြာပြတ်ထန်းခဲ့တဲ့တိန်တောင်ကလေးတယောက်ပဲယူလို့ရတဲ့မူဝါဒကိုပြောင်းလိုက်ပြီးဖြစ်ကြောင်းတရုတ်ကမ္ဘာ့ပါတီကကြာသပတေးနေ့မှာကြေညာပါတယ်။အခုတိန်တောင်ကိုကလေးနှစ်ယောက်ယူခွင့်ရှိပါပြီ။ဒီကြေညာချက်ကနေတိန်တောင်ကလေးတယောက်ပဲရှိတဲ့မိသားစုဥယေပိုတိုးလာပြီးနှွေးထွေးမှုရှိမှာပေါ့။တချို့ကကြိုးဆိုပေမဲ့ဒီဥပဒေကနေနောင်ကျုံလာနိုင်တဲ့စီးပွားရေးဆိုင်ခမှုတွေနဲ့အစိုးရရုံးကံမဲ့အနေထားကိုကြီးမားတယ်ဆိုတာကိုထောက်ပြကြပါတယ်။စီးရီးယားနဲ့ပတ်သက်ပြီးတောက်ကြံနေချင်းပါမယ်နိုင်ငံတကာဆွေးနွေးပွဲတွေကိုစီးရီးယားမှာသမ္မတဘက်ရှာအာအစမပါတဲ့အနာဂတ်ဖြစ်လာစေမယ့်လမ်းကြောင်းဖြစ်အောင်အသုံးချသွားမယ်လို့အမေရိကန်အစိုးရကပြောပါတယ်
။တည်င်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ်။ကျမကတော့နန္ဒာချမ်းပါရှင်။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ရုံးမြင့်တန်ကြားစီစဉ်ကို Asia Set 7ကနေဓာတ်ရိုက်ကြည့်ရှုနိုင်ကြောင်းလည်းအသိပေးပါစီရှင်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.